အိုမန်ပင်လယ်ကွေ့မှာဂျာတာပရင်းနေတုန်းကတိုက်ခိုက်ခံခဲ့ရတဲ့ရင်းနှံတင်တမော့20နဲ့ကဒဇင်းရဲ့ဝမ်းပိုင်မှာကတ်ထားတဲ့မပောက်ကွဲသေးတဲ့တက်လိုက်မိုင်းကိုအီရန်ကင်းလက်တင်မော့ကဖယ်ရှားနေတယ်လို့အမေရိကန်ရေတပ်ကပြောပြီးဗီဒီယိုကိုထုတ်ပြန်ခဲ့ပါတယ်။ဂျပန်ရင်းနှံတင်တင်မော့ပောက်ကွဲခဲ့တဲ့နေရာရဲ့အရှိတ်အနားမှာဖယ်ရှားလိုက်တဲ့မိုင်းကတ်ထားခဲ့တာမြင်နိုင်တဲ့ဓာတ်ပုံတွေကိုလည်းအမေရိကန်စစ်တပ်ကထုတ်ပြန်ခဲ့ပါတယ်။ဂျာတာပရင်းကတိုက်ခိုက်ခံရတဲ့နောက်တင်မော့တစ်စီးကတော့နော်ဝေးနိုင်ငံကဖြစ်ပါတယ်။အဲ့ဒီနော်ဝေးရင်းနှံတင်တင်မော့မီးလောင်ပောက်ကွဲလို့ထွက်လာတဲ့မီးခိုးလုံးကြီးတွေကိုအာကာတာထဲမှာရှိတဲ့ဂျိုဒူးတွေပေါ်ကတော့မြင်ရပါတယ်။ဂျပန်ရင်းနှံတင်တင်မော့ကိုကူကာကရေဂျစ်ကတော့တင်မော့အင်ဂျင်ကန်းနားမှတစ်ချိန်တင်မော့ညာဘက်အနောက်နားမှတစ်ချိန်စုစုပေါင်းနှစ်ချိန်တိုက်ခိုက်ခံခဲ့ရတယ်လို့ကိုကူကာဆန်ညိုတင်မော့ကုမ္ပဏီပြောခွင့်ရကပြောပါတယ်။ဒုတိယအချိန်တိုက်ခိုက်မခံရခင်၄တင်မှပြန်တန်းလာတဲ့အရာဝတ္ထုတစ်ခုကိုတင်မော့သားတွေမြင်လိုက်ကြရတယ်လို့လည်းပြောခွင့်ရသူကသတင်းတောက်တွေကိုဒီကနေ့ပြောပါတယ်။ဒီတိုက်ခိုက်မှုတွေကိုအီရန်ကလုပ်ခဲ့တာဖြစ်ပြီးဒါကိုအမေရိကန်ကပေါ့ပေါ့တန်တန်သဘောထားမှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကလည်းတင်မော့ရီဘက်ကရန်စာခြင်းမရှိဘဲတိုက်ခိုက်ခံရတာကနိုင်ငံတကာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအပေါ်မှာခြိမ်းခြောက်မှုဖြစ်ပြီးလွတ်လပ်စွာရေချောင်းသွားလာရေးကိုပြောင်ပြောင်တင်းတင်းတိုက်ခိုက်လိုက်တာဆိုတာရှင်းနေတယ်လို့ပြောကြားခဲ့ပါတယ်။အီရန်နိုင်ငံကိုဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရောက်နေချိန်မှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကတိတ်ကိုတန်တရားဖြစ်စရာရှိတယ်လို့အီရန်နိုင်ငံသားရဲ့ဝန်ကြီးဘက်ကတော့တုံ့ပြန်ပါတယ်။အီရန်နဲ့အမေရိကန်ကြားဖြစ်နေတဲ့တင်းမာမှုတွေပြေလျော့အောင်လို့ဘလို့နီးနဲ့လုံမလဲဆိုတာအဖြေရှာဖို့အတွက်ဂျပန်ဝန်ကြီးချုပ်အီရန်နိုင်ငံကိုတွားရောက်နေတာဖြစ်ပါတယ်။